အီရန်နိုင်ငံကကြောတော်နောက်ခံပေးထားတဲ့ယီမင်ဟူသီသဘုံတွေဖက်ကပြစ်လွတ်လိုက်တဲ့မီဆိုင်တုံးကြီးကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့အာရဗ်စော်ဘွားများပြည်ထောင်စု UAE ကဒီကနေ့ပြောပါတယ်။အစ္စရေးသမ္မတအိုက်ဇက်ဟာဇိုး UAE ကိုပထမဆုံးအလဲပတ်ရောက်နေချိန်မှာယီမင်သဘုံတွေဖက်ကအခုလိုပြစ်ခတ်တာပါ။ဒါဟာအမေရိကန်မဟာမိတ်ဖြစ်တဲ့ UAE နိုင်ငံနဲ့နှစ်ပတ်အတွင်း၃ချိန်မြောက်ပြစ်ခတ်တက်ခဲ့တဲ့အလို့ရဖြစ်ပါတယ်။ယီမင်ဟူသီသဘုံတပ်ဖွဲ့ပြောခွင့်ရသူကလည်းဒူဘိုင်းမြို့ကိုအဝေးထိန်ဒရုန်းယာဉ်နဲ့တက်ခတ်ခဲ့တယ်လို့အဘူဒါဘီမြို့ကိုတော့ဇူဖီကာမီဇိုင်တုံးတွေနဲ့ပစ်ခတ်ခဲ့တယ်လို့အတည်ပြုပြောဆိုပါရယ် UAE မှာရှိတဲ့အရေးကြီးတဲ့ဌာနချုပ်တွေနဲ့စစ်ဘက်အဆောက်အုံတွေကနေဝေးရာမှာနေကြဖို့အရတားတွေနဲ့လုပ်ငန်းရှင်တွေကိုလည်းပြောခွင့်ရသူကထပ်ပြီးတော့တတိပေးခဲ့ပါရယ် UAE ကတော့သူ့နိုင်ငံဟာစီးပွားရေးလုပ်ကိုင်ဖို့နဲ့ကမ္ဘာလက်ခီးတယ်တွေအတွက်လုံခြုံလာတဲ့နိုင်ငံပုံမှာဆိုပြီးတော့အကူအညီပြောကြားထားတာပါဒီတက်ခဲမှုအပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချထားပါရယ်အရအစောပိုင်းများပြည်တော်စုအပအဝင်စော်ရီဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့နဲ့ဟူသီသဘုံတို့ကြားယီမင်နိုင်ငံထဲကစစ်ပွဲတွေအရှိန်မြင့်လာခြင်းဇန်နဝါရီလ18ရက်နေ့ကတော့ဟူသီသဘုံတို့ရဲ့တိုက်ခိုက်မှုမှာလူသေဆုံးမှုရှိခဲ့ပါတယ်။ဟူသီသဘုံတွေဘက်ကပြစ်လွတ်လိုက်တဲ့မီဆိုင်တုံးကိုညတကောင်ကျော်လောက်မှကြားဖြတ်ပစ်ချနိုင်ခဲ့ပြီးတော့အပြက်အစီအပိုင်းစာတွေကလူမနေတဲ့ဒေသတွေထဲကျသွားခဲ့တယ်လို့ UAE ကကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီဒုံးကြီးကအဘူဒါဘီနဲ့ဒူဘိုင်းဘယ်မြို့ကိုပြစ်မှတ်ထားတာလဲဆိုတာကိုတော့ပြောမသွားပါဘူး။